ပြည်ထောင်နိုင်ငံ Strasbourg မြို့ကဥရောပပါလီမန်မှာဥက္ကဋ္ဌရာထူးတာဝန်ယူမဲ့သူကို EU အမတ်တွေဒီကနေ့မဲပေးရွေးချယ်နေကြပါတယ်ပထမအကြော့မဲပေးပွဲအတွင်းအီတလီကသတင်းသမားဟန်းဒေးဗစ်ဆာဆိုလီကမဲအများဆုံးရထားပါတယ်သူ့ကိုအဓိကစိန်ခေါ်မဲ့သူကတော့ဂျာမနီနိုင်ငံ Green Party ခေါင်းဆောင် Scott Keller ဖြစ်မယ်လို့ခန့်မှန်းရပါတယ်ပါလီမန်ဥက္ကဋ္ဌရွေးချယ်မဲပေးပွဲကိုဒီကနေ့ပုံထုနေ့တနေ့လုံးအဆင့်ဆင့်လှုပ်သွားမှာဖြစ်ပါတယ်အင်္ဂါနေ့တုန်းကတော့ဥရောပကော်မရှင်ဥက္ကဋ္ဌတာဝန်အတွက်ဂျာမနီကာကွယ်ရေးဝန်ကြီးအက်ဆလာဖွန်ဒါလိုင်ယာကိုပနာမရွေးချယ်ခဲ့ကြပါတယ် EU ဥရောပသမဂ္ဂရဲ့အဆင့်အမြင့်ဆုံးအုပ်ချုပ်ရေးတာဝန်အတွက်အမျိုးသမီးတဦးကိုပထမဆုံးရွေးချယ်ရထားတာဖြစ်ပါတယ်သူ့ကိုလာမဲ့တဲ့တင်နှစ်ပတ်အကြာကြာရင်ဥရောပပါလီမန်မှာအတည်ပြုမပြုမဲခွဲမှာဖြစ်ပြီးတော့လွှတ်တော်အမှတ်981ယောက်ရှိတဲ့ပါလီမန်မှာအားလုံးနှီးပါးရဲ့ထောက်ခံမှုရရှိဖို့လိုအပ်ပါတယ်တကယ်လို့အတည်ပြုခဲ့မယ်ဆိုရင်တာဝန်တက်တန်းကုန်တော့မဲ့လက်ရှိဥရောပကော်မရှင်ဥက္ကဋ္ဌဂျွန်ကလော့ယွန်ကန်နေရာမှာအစားထိုးတာဝန်ယူရမှာပါဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ဒ်တွစ်နေရာမှာအစားထိုးဖို့အတွက်တော့ဘယ်လ်ဂျီယံနိုင်ငံကရှာမီရှယ်ကို EU ခေါင်းဆောင်တွေရွေးချယ်ခန့်အပ်ခဲ့ကြပါတယ်နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF လက်ရှိအကြီးအကဲပြင်သစ်ကခရစ်စတီးလဂတ်ကိုတော့ဥရောပဗဟိုဘဏ်ဥက္ကဋ္ဌရာထူးနေရာအတွက်ရွေးချယ်အဆိုပြုထားပါတယ် EU နိုင်ငံသားမူဝါဒရေးရာအကြီးအကဲနေရာအတွက်လည်းစပိန်ကဂျိုးဆက်ဘိုရဲလ်ကိုရွေးချယ်ထားကြပါတယ်